ဗုဒ္ဓဘူးနေ့ကကျင်းပတဲ့မလေးရှားအထွေထွေရွေးကောက်ပွဲမှာအသက်62နှစ်အရွယ်အတိုက်ခံခေါင်းဆောင်ဝင်းကြီးချုပ်ဟောင်းမဟာသီယာမိုဟာမက်ပြန်ပြီးအနိုင်ရရှိသွားတဲ့အတွက်ကဘာကအံ့အားသင့်ခဲ့ပါတယ်။ရွေးကောက်ပွဲမှာမဟာသီယာနဲ့သူ့ရဲ့မျှော်လင့်ခြင်းမဟာမိတ်အဖွဲ့အတိုက်ခံတပ်ပေါင်းစုပါတီကနေလွှတ်တော်အမတ်နေရာ115နေရာရရှိခဲ့ပြီးဝင်းကြီးချုပ်နာဂျစ်ရာဇက်ရဲ့ National Front Coalition အမျိုးသားတပ်ဦးပါတီကတော့အမတ်နေရာ89နေရာပဲရရှိခဲ့ပါတယ်။အမျိုးသားတပ်ဦးပါတီအနေနဲ့လူမှုမဲမှာရှုံးနေပေမဲ့လွှတ်တော်ထဲမှာတော့ဆက်ပြီးထိန်းချုပ်နိုင်လိမ့်မယ်လို့ကြွမ်းကျင်သူတွေကမျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့အခုတော့ဝင်းကြီးချုပ်နာဂျစ်ပါတီလုံးဝရှုံးနေခဲ့ပါတယ်။နာဂျစ်ဟာနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုဘဏ္ဍာကိုအကြီးအကျယ်အလွဲသုံးစားလုပ်မှုအရှုပ်တော်ပုံအပြင်ကျေးလက်စင်ရဲသားတွေကိုပိုးပြီးထိခိုက်စေတဲ့ကုံရောင်းကွန်ကောက်ခံတဲ့ကိစ္စရီကြောင့်လူကြိုက်နဲလာပေမဲ့အရှုံးမပေးပဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တာပါ။ဒါအပြင်အမားယွန်းတစုံတရာမလုတ်ခဲ့ကြောင်းလဲသူကညင်းဆိုခဲ့ပါတယ်။မဟာသီယာကတော့နိုင်ငံရေးအတိုက်ခံတွေကိုလက်စားချေတုံ့ပြန်တာမျိုးလုပ်မှာမဟုတ်ဘူးလို့ပြောပေမဲ့တရားဥပဒေစိုးမိုးရေးကိုတော့ထိမ့်သိမ်းဆောင်ရွက်မှာဖြစ်တယ်လို့ကတိပေးပြောဆိုခဲ့ပါတယ်။မဟာသီယာဟာ1981ခုနှစ်ကနေ2003ခုနှစ်အထိဝင်ကြီးချုပ်တဦးအနေနဲ့မလေးရှားနိုင်ငံကိုအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့ပေမဲ့လည်းစီးပွားရေးအရဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာအတိမတ်ပြုခံခဲ့ရပါတယ်ရှင်။